တော်ရရှိမြခင်ဗျာတရိတ်ဆန်နဲ့အနှိုင်းခံရတဲ့သူဟာဘလို့မှကောင်းတဲ့သူတယောက်မဖြစ်နိုင်ဘူးဆိုတာလူတိုင်းလူတိုင်းနားလည်သဘောပေါက်ကြပါတယ်အဲ့ဒီလိုမကောင်းမှုဒုစရိုက်တွေလို့ညအချိန်မှသာမကနေကင်းကြောင်တောင်ကြီးမှတောင်ကာမဂုဏ်အလွန်အကျူးခံစားကြတဲ့သူတွေကိုတရိတ်ဆန်နဲ့နှိုင်းပြီးဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယသမကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်17ကနေအခန်းငယ်14အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။သူတို့ဘာသားမယားကိုကိလေသာမျက်လုံးအစုံနဲ့ကြည့်ပြီးဒုစရိုက်ကိုမပြုဘဲမနေနိုင်ကြတဲ့သူတွေကိုကျိန်တော်မူခြင်းဤသာလို့ဖော်ပြထားတဲ့ရှင်ပေထရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်17ကနေအခန်းငယ်14အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်လေ့လာတင်ပြမှာဖြစ်ပါတယ်
။သောတတ်ရှင်မိတ်ဆွေအပေါင်းတို့သင်တည်ရသောတမန်ကျမ်းသင်ခန်းစာအပေါင်းတို့ဟာကယ်တင်ရှင်သခင်ခရစ်တော်၏ချစ်လှစွာသောတပည့်တော်တမန်တော်ကြီးရှင်ပေတရု၏ဘဝနှင့်ရင်း၍ရှင်းလင်းတိကျခံစားခဲ့ရပါသောမဟာအဆုံးအမဩဝါဒများတို့လည်းအတူကျွန်တော်မိတ်ဆွေတို့ကိုကောင်းချီးပေးလျက်ရှိနေတယ်လို့ကျွန်တော်ဆိုချင်ပါတယ်။အထူးသဖြင့်မိမိသေးရမှာကိုအရှင်ပူပန်စိုးရိမ်ခြင်းမရှိအသင်းတော်နှင့်ယုံကြည်သူတို့အတွက်သာလျှင်အနာဂတ်သမိုင်းကာလတလျှောက်မှာဖောက်ဖောက်ပြန်ပြန်ယုံကြည်ခြင်းသွေဖီမှုတွေစာရန်အယူအဆမိစ္ဆာဝါဒလွှမ်းမိုးမှုတွေဖြစ်မှာကိုသူသိပြီးတော့စိုးရိမ်တယ်ဒီအဖြစ်တွေနဲ့ကင်းရှင်းနိုင်ကြပါစေအသွေးအသားယမဲများနောက်ကိုကောက်ကောက်ပါအောင်လိုက်ပြီးတော့ရုပ်ဝါဒအဆွေးများနဲ့ယုံကြည်ခြင်းကိုဖောက်ပြန်ကုန်ကြရမှာဒီအဖဖျားသခင်ရဲ့ကယ်တင်ခြင်းတရားဖြစ်တဲ့သမာတရားလမ်းကနေတိမ့်ချော်မှုတွေမရှိကြပါစေနဲ့အဲ့ဒီလူတွေဖြစ်ကုန်မှာအတွေ့အလွန်အမင်းစိတ်ပူပါတယ်ဆိုရယ်ဖော်ပြချက်အပေါင်းတို့ကိုသတိပဂရိလူသားယုံကြည်သူများအဲ့ဒီလိုမဖြစ်ဖို့အရေးအတွက်သတိပေးခဲ့ရခြင်းဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်ရှင်ပေထရုဩဝါဒစာနဲ့ပတ်သက်ပြီးတော့ခန်းစားနားလည်လျက်ရှိနေကြရပါတယ်ပြီးခဲ့တဲ့သင်ခန်းစာမှာဆိုရင်လူသားတို့ရဲ့သာမန်အတွေ့အခေါ်လောက်နဲ့ဉာဏ်မီအောင်နားမလည်နိုင်လောက်တဲ့အာဗြဟံရဲ့သူလောတဆိုတဲ့ကဘာဦးကလူတစ်ယောက်ရဲ့အကြောင်းကိုကျွန်တော်ဆင်ခြင်တွေးခေါ်နိုင်ခွင့်ရခဲ့ပါတယ်အဲ့ဒီလောတဟာသောဒုံဆိုတဲ့ကာမဂုဏ်မျိုးညစ်ပတ်ကြီးကိုမိနဲ့တိုက်ပြီးတော့ဖျက်ဆီးခြင်းမှာအဖဖျက်ခင်ရဲ့ကေတင်တော်မူခြင်းကျေးဇူးတရားကိုခံစားခဲ့ရပါတယ်ဆိုတဲ့အကြောင်းတွေးကိုနှုတ်ကပတ်တော်အဖြစ်ဖော်ပြလျက်ရှိနေပါတယ်။အဲ့ဒီသောတုံဆိုတဲ့အယက်ဒေသကိုလောတတယောက်ဟာပွားပြီးငါတော့တထေးဖြစ်ပြီးသုံးမကုံစားမကုံလောက်အောင်ကြီးပွားပြီးဆိုတဲ့အမြင်မျိုးနဲ့တွားရောက်ပြီးတော့အခြေချနေထိုင်ခဲ့တာပဲ။ဒါပေမဲ့နောက်ဆုံးမှာတော့သူ့ရဲ့ယုံကြည်ခြင်းအမွေနဲ့အဖဖျက်ခင်ကိုချစ်ကြောက်တဲ့စိတ်ဓာတ်တွေဟာအဲ့ဒီရှင်ပျော်ပျော်ဒေသကြီးမှာသေမတက်စိတ်ညစ်စေပြီးတော့ပိကျက်နန်းကျက်ဖြစ်စီခဲ့ရတယ်ခန်းစားခဲ့ရတယ်လူမှုရေးဖီစီးမှုတွေတောကတွေလျှံ့လျှံ့ဝေခဲ့ရတယ်အာဗြဟံလိုတောက်ပြောင်တဲ့ယုံကြည်ခြင်းသူရဲကောင်းတယောက်ဖြစ်မလာခဲ့တဲ့လောတဟာယုံကြည်ခြင်းဆိုတဲ့နှလုံးသားအရေးအချင်းကလေးနဲ့ပဲအဖဖခင်ရဲ့ကယ်တင်တော်မူခြင်းကျေးဇူးကိုဒီအချိန်မှာခံယူခဲ့ရတာပဲဆိုတဲ့အတိတ်သင်ခန်းစာများနဲ့ကျွန်တော်တို့ကိုအဆုံးအမပြုတ်သွားတာတွေကိုကျွန်တော်တို့ကြားနာခဲ့ရပါတယ်ဟုတ်ပါတယ်သောဒုံမြို့နှင့်ဂေါမောရာမြို့တို့ကိုမိရှု၍ဖြစ်စီရာဒံစီရင်တော်မူသဖြင့်နောင်၌မတရားသောအကျင့်ကိုကျင့်အပ်သောသူတို့အားပုံသက်စီကိုထားတော်မူ၏ထိုအခါမတရားသောသူတို့၏ညစ်ညူးသောအကျင့်အပြင်နှောက်ရက်ချင်းကိုခံရသောသူဖြောက်မတ်သောလောတကိုကဲနှုတ်တော်မူ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဖဖျားသခင်နှင့်သာအကျွင့်မဲ့သက်ဆိုင်ပါသောအနာဂတ်ရေးမှာဒုက္ခဆင်းရဲဆရာတွေကိုကမ္ဘာသမိုင်းနောက်ဆုံးအချိန်ကာလမှာလူရွာဟာခံစားရမယ်ဆိုရက် tribulation period ဆိုတာဟာဗျာဒိတ်ကြမ်းများအရာရှိပြီးသားဖြစ်တယ်။နှုတ်ကပတ်တော်ရဲ့အတိတ်အနာဂတ်ကြမ်းများမှာအလေးအနက်ပြုဖော်ပြထားပြီးသားဖြစ်တယ်။အဲ့ဒီအချိန်ကာလကိုကျွန်တော်တို့ယုံကြည်သူအသင်းတော်ဟာကြုံဆုံရခြင်းမရှိ။ဒီကာလမတိုင်ခင်မှာသိမ့်စီခြင်းခံရလိမ့်မယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ခံယူပါတယ်။အကယ်၍များကြုံဆုံဖြတ်သန်းရမယ်ဆိုတဲ့အဖွဲ့သားတွေအဖို့ဆိုရင်လေကြောက်စရာအရှင်မရှိအဖဖျားသခင်ရှိတော်မူသည်အဖဖျားသခင်တက်နိုင်တော်မူသည်ဆိုတဲ့အချက်တွေးကိုကျွန်တော်တို့အတွက်ရှင်ပေထရုဩဝါဒစာဟာအလေးအနက်ပြုဖော်ပြသွားခဲ့ပြီဆိုတာကိုကျွန်တော်တို့အခုလိုတွေ့မြင်ခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်ပြီးခဲ့တဲ့အငယ်9နဲ့10ဟာဒီအချက်တွေးကိုအလေးအနက်ဖော်ပြထားပါတယ်ဖျားဝတ်၌မွေးလျော်သောသူတို့ကိုစုံစမ်းနှောက်ရှက်ခြင်းအထက်ကကဲနှုတ်ခြင်းဟာ၎င်းမတရားသောသူတို့ကိုဒဏ်ခံစေမည်အကြောင်းညစ်ညူးသောတတ်မဲ့ခြင်းကိလေသာနှင့်တကွကာမဂုဏ်အလိုသို့လိုက်၍အာနာစက်ကိုမထီမဲ့မြင်ပြုသောသူတို့ကိုအထူးသဖြင့်ဒဏ်ခံစေမည်အကြောင်းတရားဆုံးဖြတ်သောနေ့အဖို့ချုပ်ထားခြင်းဟာ၎င်း ထာဝရဘုရားသည်တတ်နိုင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့ထာဝရဘုရားတတ်နိုင်တော်မူ၏ဆိုတဲ့အသံတော်ကလေးမှာကျွန်တော်အဆုံးသတ်ပေးလိုက်ပါတယ်နော်ဒါပေမဲ့အမှန်မှာအငယ်30ဟာမဆုံးသေးဘူးအဲ့ဒီလိုထာဝရဘုရားသည်တတ်နိုင်တော်မူ၏ရဲ့နောက်မှာထိုသူတို့သည်ရဲရင်တော်သူကိုယ်အလိုသို့လိုက်တတ်တော်သူဖြစ်၍ဘုံတကိုကြည်တော်သူတို့ကိုကဲ့ရဲ့ဝန်ကြ၏တဲ့နာရှင်အောင်လို့သေချာကျွန်တော်ပြန်ပြီးတော့ရှင်းပြခြင်းပါ रे အဲ့ဒီထိုသူတို့သည်ရဲရင်တော်သူကိုယ်အလိုသို့လိုက်တတ်တော်သူစရတွေ့ဟာဒီအခန်းကြီးနှစ်အစမှဖော်ပြခဲ့တဲ့မိစ္ဆာဝါဒီတွေစာရမဏတ်ရဲ့နောက်လိုက်တွေအန်တီခရစ်လို့ခေါ်တဲ့ကက်တီရှင်သခင်ခရစ်တော်ဆန့်ကျင်ရေးသမားတွေဖြစ်တယ်စရကိုကျွန်တော်တို့သိထားဖို့လိုပါ रे မိတ်ဆွေအပေါင်းတို့အဖဖျားသခင်တက်နိုင်တော်မူ၏လို့ကျွန်တော်တို့ဟာအသက်တာတလျှောက်လုံးဆောင်ပုတ်အဖြစ်ရင်ဝယ်ပိုက်ရမယ်အသံတော်ကိုတမန်တော်ကြီးရှင်ပေတရုအလေးအနက်ပြုဖော်ပြလိုက်သလိုထိုသူတို့သည်ဆိုရက်မတရားသောသူမိစ္ဆာဝါဒီဆိုရက်အဖဖျားသခင်ဆန့်ကျင်ရေးသမားဆိုသူတွေဟာလေရဲရင်သောသူတွေကိုယ်အလိုကိုလိုက်စားတတ်သောသူတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့သိထားကြရလိမ့်မယ်ဘုံတကိုကြည်သောသူဆိုရက်အဖဖျားသခင်ဘက်တော်သားတွေကိုစာရမဏေအဖွဲအစည်းဟာအစဉ်တစိုက်ဖြက်လူဖြက်စီလုတ်တက်တဲ့အကြောင်းများကိုတစ်ဖက်ကသတိရဖို့လိုမယ်ဆိုတဲ့အတွက်ကြောင့်မပြည့်ရွေးနိုင်သောဒီသစ္စာတရားအကြောင်းကိုမမေ့စေလိုတဲ့အတွက်ကြောင့်ဒီသင်္ကန်းစာတစ်လျှောက်ကနေပြီးတော့သက်သေသာရကတွေနဲ့အတူရောပြွန့်ပြီးတော့ရှင်ပေတရုတမင်ဖော်ပြပေးလိုက်တာပဲလို့ကျွန်တော်ခံယူပါတယ်။ကဲဒီကနေ့အတွက်မှာတော့တမန်တော်ကြီးရှင်ပေတရုဟာနောက်ထပ်ဘယ်လိုများအလွန်ကောင်းမွန်တဲ့သူ့ဩဝါဒစာတွေနဲ့ဆက်လက်ပြီးတော့ဖွင့်ဆိုပြသသွားအောင်မယ်ဆိုတာကိုလေ့လာကြည့်ကြပါအောင်စု။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်7။ကောင်းကင်တမန်တို့မူကားသူတို့တဲ့ခွန်အားတကူကြီးတော်လေ။ထာဝရဘုရားရှေ့တော်၌သူတို့အားကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုကြ။အတော်ကလေးစဉ်းစားရကြက်သွားစေတယ်လို့အခုအပိုင်းကိုကျွန်တော်တင်ပြခြင်းပါလေ။အဖဖျားသခင်ရဲ့ကောင်းကင်တမန်ဆရာဟာမိစ္ဆာတမန်တွေတဲ့တကူကြီးတယ်။ဒါပေမဲ့ထာဝရဘုရားရဲ့ရှေ့တော်မှောက်မှာအဲ့ဒီမိစ္ဆာတို့ကိုကဲ့ရဲ့စွာသောပြစ်တင်ခြင်းမပြုကြဘူးတဲ့။ဒါကိုကြောင်းမြန်လှန်ပြီးစဉ်းစားကြည့်လိုက်မယ်ဆိုရင်တော့မိစ္ဆာနတ်ဆိုးတို့ရဲ့မိစ္ဆာဆရာတို့ရဲ့ဟာအထက်သင်္ကန်းစာတွေမှာတွေ့ရတဲ့အတိုင်းပဲအလွန်ကြမ်းတမ်းတယ်၊ရက်စက်ရိုင်းဆိုင်တယ်။တနည်းအားဖြင့်ရဲရင်တယ်ဆိုတာဟာကောင်းတဲ့ဘက်ကမဟုတ်ပါဘူးနော်။ရဲ့တွင်လွန်တာကိုပြောခြင်းသာလျှင်ဖြစ်ပါလေ။ဒါပေမဲ့အဖဖျားသခင်ရဲ့ကောင်းကင်တမန်တော်တို့ကတော့တကောအမှန်ရှိကြပေမယ့်သိမ်မွေ့နူးညံ့တယ်ဆိုတဲ့သဘောကိုနားလည်လာရစီပါလေ။မှန်ပါလေ။ရှင်ယူဒဩဝါဒစာတူကလေးကိုကျွန်တော်ရှေ့ကြလို့ရှိရင်ဆက်လက်ပြီးလေ့လာကြရအောင်မှာဖြစ်ပါလေ။အဲ့ဒီဩဝါဒစာအထက်မှာရောက်ရင်အခန်းကြီး1အငယ်10အတွင်းမှာအခုလိုဖော်ပြထားတာကိုမိတ်ဆွေတို့တွေ့ကြရပါလိမ့်မယ်။ရှင်ယူဒဩဝါဒစာအခန်းကြီး1အငယ်10ယခုရောင်ရမ်းသောအတ္တမလူတို့သည်ရှေးနီတူမိမိတို့ကိုယ်ကိုညင်ညူးစေ၍အာနာဇက်ကိုပယ်လျက်ဘုံတကိုကြည်သောသူတို့ကိုကဲ့ရဲ့တတ်ကြ၏။ကောင်းကင်တမန်မင်းမိခေလမူကားမောရှေ၏ကိုယ်ကိုအကြောင်းပြု၍မာနနှင့်ညင်ခုန်သောအခါကဲ့ရဲ့စွာသောပြစ်တင်ခြင်းကိုမပြုဝွန်ပေ။ထာဝရဘုရားသည်သင်ကိုဆုံးမတော်မူစေသတည်းဟူ၍သာပြောဆို၏။ရှင်းပါတယ်နော်။အဖဖျားသခင်ရဲ့ကောင်းကင်တမန်နဲ့မိစ္ဆာတမန်တို့ရဲ့ခြားနာချက်ဟာအဲ့ဒါပဲတခါဆက်ပြီးတော့ဖော်ပြလိုက်ပါသေးတယ်ထိုသူတို့မူကားမိမိတို့နားမလည်သောအရာများကိုကဲ့ရဲ့တတ်ကြ၏တိရစ္ဆာန်ကဲ့သို့ပဂရိအတိုင်းမိမိတို့နားလည်သောအရာများဖြင့်မိမိတို့ကိုပုတ်ပြက်စေတတ်ကြ၏သူတို့သည်အမင်္ဂလာရှိကြ၏တဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ဘက်တော်သားနဲ့စာရန်ဘက်တော်သားဆိုတာမျိုးဟာဘယ်လိုမှတော့ဇေယိုက်ချင်းတူနိုင်မယ်မဟုတ်တာဟာအသေးအချာဖြစ်ပါလေ။တဟာခလေးတွေးတွေးရင်တောင်မှရှင်းနေတဲ့အဖြစ်ပါ။ကျွန်တော်ကဒံယေလအနာဂတ်ကျမ်းမှာတုန်းကကကောင်းကင်တမန်ဂါဗီလာဆိုတာရဲ့အကြောင်းကိုတွေ့ခဲ့ရပါလေ။အဲ့ဒီကောင်းကင်တမန်ဂါဗီလာဟာအထူးစေတမန်အဖြစ်နဲ့အဖဖျားသခင်စီကဗျာဒိတ်တီအနာဂတ်တွေးကိုဒံယေလထံကိုသေဆောင်လာခဲ့ရသူဆိုတာကိုကျွန်တော်တွေ့ခဲ့ရပြီးသားပါ။အနည်းငယ်ပြန်လည်လေ့လာဖို့ရန်အတွက်ဒံယေလအနာဂတ်ကျမ်းအခန်းကြီး8အငယ်15မှ19မှာဘယ်လိုဖော်ပြထားတဲ့ဆိုတာကိုကြည့်ကြပါအောင်စို့။ငါဒံယေလသည်ထိုယူပါယုံကိုမြင်၍အ내ကိုရှာဖွေသောအခါလူသရံရှိသောသူတူဦးသည်ငါရှိတွင်ရပ်နေ၏။အခြားသောသူက"အိုးဂါဗီလာ"ထိုသူသည်ယခုမြင်သောဗျာဒိတ်ယူပါယုံကိုနားလေစေခြင်းဟာအ내ကိုပြန်ပြောတော်ဟုဥလဲမျက်နာကြားမှာလူအသံနှင့်ဟိ၍ပြောဆိုသည်ကိုငါကြားရ၏ထိုသူသည်ငါရက်နေရအပားသို့လာလျင်ငါသည်ကြောက်ရွံ့၍ပြတ်ဝတ်လျက်နေ၏ ထိုသူကအချင်းလူသားနားလေလောဤပြားရယူပါယုံသည်အမှုကုံရသောကာလနှင့်ဆိုင်သည်ဟုငါအာပြောဆို၏ထိုသူဆိုသောအခါငါသည်မြေပေါ်မှပြတ်ဝ၍မိန်မောတွေ့ဝေလျက်နေ၏ထိုသူသည်ငါကိုလက်နှင့်တို့၍ယခင်နေရာ၌မတ်တက်နေစေပြီလျင်ဒေါသအမျက်တော်အဆုံး၌ဖြစ်လက်တန်သောအရာကိုငါကြားပြောအောင်မည်ချိမ့်ချက်သောအချိန်၌လက်ဆသတ်လိမ့်မည်တဲ့တခါအဲ့ဒီဒံယေလအနာဂတိကျမ်းမှာပဲအခန်းကြီး9ရဲ့အငယ်27မှ23အတွင်းမှာကျတော့အခုလိုတွေ့ရပြန်ပါလေဆူတောင်းသောအမှုမပြီးမီမွက်ဆူစဉ်တွင်ယခင်ပြားရိပ်ယူပါယုံ၌ထင်ရှားသောသူဂါပြေလသည်လျင်မြန်စွာပြန်၍လာသဖြင့်ညာဥယံပူဇော်ခြင်း၌ငါရှိရာသို့ရောက်၍နှုတ်ဆက်လျေအချင်းဒံယေလငါသည်သင်၌ဉာဏ်ပညာတိုးပွားစေမည်အကြောင်းထွက်လာပြီသင်သည်ဆူတောင်းစပြုသောအခါအမိန့်တော်ရှိပြီဖြစ်၍သင်အားကြားပြောခြင်းဟာငါရောက်လာပြီ။သင်သည်အလွန်ချစ်အပ်သောသူဖြစ်၏။ထို့ကြောင့်ဗျာဒိတ်တော်အချက်ကိုဆင်ခြင်၍နားလေရသောအခွင့်ရှိ၏တဲ့။အခုဆိုရင်တော့မိဆာဝါဒီတို့ရဲ့အကျင့်စရိုက်တွေကိုဆက်ပြီးတော့ရှင်ပေတရုဟာဖော်ပြသွားအောင်မှာပါ။အထက်ပိုင်းမှာကတော့ကောင်းကင်တမန်တို့ရဲ့နူးညံ့သိမ့်မွေ့ခြင်းကိုတွေ့ရပြီးပြီ။မိဆာဝါဒီတို့ရဲ့အကျင့်စရိုက်တွေဘယ်လိုရှိနေပါတဲ့လဲ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်7သူတို့အမူကားဖမ်း၍ဖျက်ဆီးဖို့ရာဖန်ဆင်းသောတိရိစ္ဆာန်တက်တဲ့ကဲ့သို့မိမိတို့နားမလည်သောအရာကိုကဲ့ရဲ့လျက်မိမိတို့ပုတ်ပြတ်သောအခြင်းအကုန်အစင်ပျက်စီးခြင်းသို့ရောက်၍မတရားသောအမှုအပြစ်ကိုခံရကြလိမ့်မည်မငြင်းနိုင်ပါဘူးမိတ်ဆွေအပေါင်းတို့ရှင်ပေတရုဩဝါဒစာပထမစာဆောင်မှာတုန်းကကစာရမဏေအကြောင်းကိုကျွန်တော်တွေ့ကြရပြီဖြစ်ပါတယ်စာရမဏေဟာဟောက်သောခြင်းသိနှင့်တူတယ်တဲ့ဒါဥပမာအလင်ကဆောင်းထတာပါခြင်းသိပုံစံမျိုးကြီးဟုတ်ချင်မဟုတ်မှာပေါ့ဒါပေမဲ့ယုံကြည်ခြင်းနဲ့ဒီခြင်းသိကိုစီတာနိုင်တယ်လူသားကိုယ်တိုင်ဟာဘုရားသခင်အရေးအောက်မှာခိုးလှုံနေရင်ကြောက်စရာအရှင်မရှိနိုင်ဆိုတာကိုဖော်ပြလိုက်ပါတယ်ဟုတ်ပါတယ်မိတ်ဆွေခြင်းသိပဲဖြစ်ဖြစ်ဝက်ဝံကြီးပဲဖြစ်ဖြစ်ခွေယူကြီးပဲဖြစ်ဖြစ်မိယောင်ကြီးပဲဖြစ်ဖြစ်ပါအဖဖျားသခင်ရဲ့လက်ယုံတော်အောက်မှာလူသားဟာမိခိုနေမယ်ဆိုရင်ဒီစာရမဏေဘာစုဘာမှမတတ်နိုင်ပါဘူးရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်6မှ9ကိုမိတ်ဆွေတို့ပြန်ပြီးတော့လေ့လာကြည့်ပါထို့ကြောင့်ကာလအချိန်တန်လျင်ဖျားသခင်သည်သင်တို့ကိုချီးမြှောက်တော်မူမည်အကြောင်းတကိုးကြီးသောလက်တော်အောက်၌ကိုနှိမ့်ချကြလောသင်တို့ကိုသတိနှင့်ကြည့်ရှုတော်မူသောကြောင့်သင်တို့၌စိုးရိမ်ခြင်းအမှုရှိသမျှတို့ကိုကိုတော်၌အံ့နှံ့ကြလော။သမာဓိရှိလျက်မအိပ်ဖဲဆောင်နေကြလော။သင်တို့၏ရန်သူကြီးဟုသောမာနသည်ဟောက်သောခြင်းသိကဲ့သို့အဘယ်သူကိုမျိုးရမည်နည်းဟု၍လှဲ့လေရှာဖွေလျက်ရှိ၏။တို့ဖြစ်၍လူပြည်အယယတို့၌ရှိသောသင်တို့ညီအကိုများတို့သည်ထိုသို့သောဆင်းရဲကိုခံရကြသည်ဟုသိမှတ်လျက်ယုံကြည်ခြင်း၌တည်၍မာနကိုစီတာကြလော။ရှင်းနေပါတယ်နော်လူပြည်အရရ၌ရှိသောသင်တို့ညီအကိုများဆရာဟာကဲတင်ချင်းကျေးဇူးကိုခံယူရတယ်အဖဖျားသခင်ကိုလည်းယုံကြည်စွာနဲ့စီးကပ်တာတော့မှန်နေဒါပေမဲ့ဇာတိပဂရိစိတ်အစင်မှာကိုကဘီဇစိတ်အရအပြစ်ဒုစရိုက်ကျူးလွန်ဖို့ရန်အတွက်သူတို့ဟာအာသန်ကြတယ်ဒီအခါမှာဆိုရင်သူတို့အတွက်စာရမဏတ်ဟာမျိုးမလို့အစဉ်အမြဲစောင့်နေတယ်ဆိုတဲ့သဘောကိုရှင်ပေတရုဖော်ပြပေးလိုက်ခြင်းပဲဖြစ်ပါတယ်အခုဆိုရင်အဲ့ဒီလိုခြင်းသိနဲ့ဥပမာဆောင်ထားတဲ့စာရမဏတ်ဆိုတဲ့မိစ္ဆာဝါဒသမားတွေကိုစာရမဏတ်ရဲ့နောက်လိုက်တွေကိုဘယ်လိုအဖဖျားသခင်ဖော်ပြလိုက်သလဲဆိုတာကိုရှင်ပေတရုအခုလိုဖွင့်ဆိုထားပါတယ်။သူတို့မူကားဖမ်း၍ဖျက်ဆီးဖို့ရာဖန်ဆင်းသောတိရစ္ဆာန်တက်တဲ့တဲ့မိစ္ဆာနတ်ဆိုးတွေကိုပြောထည့်လိုက်တာပဲ။ဘလောက်ထိကြောက်ဖို့ကောင်းတယ်လဲနော်။ဒါပေမဲ့အဲ့ဒီမိစ္ဆာစိတ်ဓာတ်ဟာနော်လူဆိုတာမြောက်ကဆင်းသက်တာပါကွာဆိုတဲ့မြောက်မျိုးဖြစ်ချင်းတဲ့လူတွေရဲ့စိတ်ထဲမှာတခဏကလေးနဲ့ဝင်သွားရတယ်ပူသွားရတယ်မဖြစ်လဲဆိုတော့ကျွန်တော်အထက်ကရှင်းပြခဲ့တဲ့အတိုင်းရှင်ပေတရုဩဝါဒစာပထမစာဆောင်မှာမြင်ခဲ့ရတဲ့အတိုင်းလူဆိုတာဟာအပြစ်သမိုင်းရဲ့လူသားဗီဇစိတ်ပင်လျင်အပြစ်ဘက်ကိုရိမ့်ရန်တတ်တယ်မဟုတ်ဘူးလားအဲ့ဒီလူသတ္တဝါဟာအဖဖျားသခင်ဖန်ဆင်းပြီးတော့ဝိညာဉ်တော်မှုတ်သွင်းထားပေမဲ့ဝိညာဏလူအဖြစ်မခံယူတရိษံလောကသားလူကြောက်ခမန်းလိလိဖောက်ပြန်ပျက်စီးတတ်တယ်တရိษံတက်တောင်မှတခါတည်းမှပွေးစာသွားနိုင်တယ်တရိษံတက်တောင်မှသစ္စာဖောက်နိုင်တယ်ဆိုတဲ့အချက်တွေးကိုကျွန်တော်ရှင်းလင်းပြတ်သားစွာနားလေခံယူဖို့ရန်အတွက်လေတစ်ဖက်ကနေသတိထားဖို့လိုအပ်လာပါ रे မိမိတို့နားမလည်နိုင်သောအရာကိုကဲ့ရဲ့လျက်တဲ့မိစ္ဆာနတ်ဆိုးတို့ရဲ့တကူးကိုဖော်ပြတာနော် မိတ်ဆွေအပေါင်းတို့တမအေးတဖေးအေးတွေကတစ်ချိန်တည်းမှာသတိဖြစ်တည်တယ်တလုံးတစ်ထွေးတည်းကအမွာဖြစ်လာပါတယ်ဆိုတဲ့ဇာတိပဂရိဧသောယေဝိညာဏလူသားယာကုတ်ယေလူချင်းတူတူလူချင်းမျှမျှဘသူကမှကောင်းကြတယ်လို့တော့မဆိုနိုင်ပါဘူးဒါပေမဲ့ဝိညာဉ်သဘောရှိတဲ့လူကိုအဖဖျားသခင်ချစ်တယ်ဇာတိပဂရိသဘောထားတဲ့လူကိုမုန်းတယ်ဆိုတဲ့ယတိပြတ်ကျမ်းစာဖော်ပြချက်တွေကိုကျွန်တော်တို့ဟာမဝေးသေးခဲ့သောဩပတိသင်ခန်းစာတွေမှကြားနာခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်ဩပတိဗျာဒိတ်ယူပါယုံကျမ်းတို့ကလေးဟာအလွန်ကောင်းတဲ့သင်ခန်းစာတွေကိုကျွန်တော်တို့ကိုစဉ်းစားနားလည်နိုင်အောင်ဖော်ပြပေးခဲ့ပြီဖြစ်ပါတယ်အဖဖျားသခင်ဟာဒီသားတော်မောင်တွေကိုဂရိတော်အတိုင်းပဲအာဗြဟံမျိုးရိအဖြစ်မွေးထုတ်ပေးတယ်ယာကုပ်ကိုရွေးကောက်တယ်အေသောကိုမရွေးကောက်ဘူးဒါမဲ့လောကဆိုင်ရာကောင်းကြီးမင်္ဂလာတွေကိုပေးတာကြတော့မယိုးမဆွဲပဲဆိုတာကိုကျမ်းစာမှာကျွန်တော်တို့အခိုင်အမာတွေ့ရပြီးသားပါဇာတိပဂရိအေသောဟာကောင်းကြီးကိုခံစားရတယ်ဆိုကြတဲ့ကသူ့ကိုမရွေးကောက်တော့ကဘာဖြစ်သေးတုန်းအဖဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းထောမနာပြုပြီးတော့ဖျားသခင်ကိုလေးလေးမြတ်မြတ်ကိုးကွယ်ယုံကြည်ဖို့သာလိုအပ်တယ်လို့ကျွန်တော်တို့တွေးပါလေမေတ္တာတော်နဲ့လက်ယုံတော်အောက်မှာပဲနေသင့်တယ်မဟုတ်ဘူးလားအခုတော့အဲ့ဒီလိုမဟုတ်ခဲ့ဘူးနော်ဇာတိစိတ်ရဲ့အလိုအတိုင်းအလွန်အမြတ်ဒေါသကြီးခဲ့တယ်။အညို့အသေးနဲ့အမုန်းတရားတွေပွားများခဲ့တယ်။ဒါတွေကိုမိမိကိုယ်တိုင်သိဘဝသစ္စာအမှန်ကိုမသိ။သိကျင်စိတ်ကလည်းအရှင်းမရှိ။မသိတဲ့အလျောက်လဲအဖဖျားသခင်ကိုအမြဲတော်လှန်ပုန်ကန်ခဲ့ပြီးတော့ကြောက်ထဲကိုနောက်ဆုံးကြဆင်းသွားခဲ့ရခြင်းရဲ့အကြောင်းတွေပဲဆိုပြီးတော့ကျွန်တော်ရှင်းလင်းပြတ်သားစွာခံယူနိုင်လောက်ပါတယ်။မိမိတို့ဖာသာမိမိတို့ပုတ်ပြက်တယ်။အကုန်အစင်ပျက်စီးခြင်းတို့ရောက်တယ်။မတရားသောအမှုဤအပြစ်ကိုခံရကြမည်တဲ့။သွားတာပဲနော်။တစ်ချက်မှဟန်မကြဘူး။မိမိတို့ဖာသာမိမိတို့ပုတ်ပြက်တယ်။အကုန်အစင်ပျက်စီးခြင်းတို့ရောက်တယ်။မတရားသောအမှုဤအပြစ်ကိုခံရကြမည်။ဘယ်နှခုများကောင်းတာရှိပါသလဲမိတ်ဆွေ။ကိုယ့်ဖာသာကိုဓာတ်တီဖောက်ပြန်နေပြီးတော့ဓာတ်ပြက်တယ်။အဲ့ဒီဓာတ်ပြက်ဘဝကြီးကိုလည်းအပြစ်အပေးခံရအောင်မယ်လေ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်73နေအချိန်၌ပင်လွန်ကျူးစွာကာမဂုဏ်ခံစားခြင်းအမှုသည်ပျော်မွေ့ရာဖြစ်သည်ဟုသူတို့သဘောရှိ၏။တင်တို့နှင့်အတူစားသောက်ပွဲလုပ်သောအခါမိမိတို့မှားယွင်းသောသဘောနှင့်လွန်ကျူးစွာကာမဂုဏ်ခံစား၍တင်တို့၌အညစ်အကြေးအစွန်းအကွက်ဖြစ်ကြ၏။ကျွန်တော်ကအခုအပိုင်းကလေးကိုစိတ်စီစဉ်းစားရင်းနဲ့ဒါဟာမတရားသောသူတို့၏တိုက်တွန်းခြင်းကိုလိုက်မိတဲ့လူဘဝလူဆိုးတို့နဲ့ပေါင်းဖော်မိတဲ့လူဆိုးတို့နဲ့မောင်တိုင်ပင်ဆိုတဲ့လူဘဝတရုပ်ပဲလို့ကျွန်တော်တွေးမိပါတယ်။ဟုတ်ပါတယ်။သူတို့ကျူးလွန်တတ်တာတွေကိုပိတ်သလေးနဲ့ဘေးပစ်တယ်လို့ပေပေနေနေဖော်ပြလိုက်တယ်။သင်တို့၌အညစ်အကြေးအစွန်းအကွက်ဖြစ်ကြ၏တဲ့။မိတ်ဆွေအပေါင်းတို့ဒီနေရာမှာပျောက်သောသားရဲ့ဖြစ်စဉ်အနာဂတ်တွေကဖော်ပြခဲ့တဲ့ဣတရီလသမိုင်းရဲ့ဖြစ်စဉ်တွေကိုသင်ခန်းစာယူကြရမှာပါ။ပျောက်သောသားဟာနော်လူဝိညာဉ်စိတ်ကလေးပြန်ပေါ်လာလို့သာကျေးဇူးတော်နဲ့ပြန်ထိတွေ့ရတာအမှန်တော့ဝက်အဆင့်အထိကျသွားခဲ့ပြီဝက်စားနေတဲ့ပဲတောင်ကိုကြည့်ပြီးတော့တရည်တွေတမျက်မျက်ကျရတဲ့အဆင့်အထိဘဝလျှော့ကျသွားခဲ့ရပြီတာဟာအညစ်အကြေးအစွန်းအကွက်ဖြစ်သွားတာပဲပေါ့မိတ်ဆွေအပေါင်းတို့အဲ့ဒီပျောက်သောသားအကြောင်းပြောတော့ကျွန်တော်မိတ်ဆွေတို့ကိုယ်တိုင်ဟာကောဘလောက်များဒီအညစ်အကြေးအစွန်းအကွက်တွေနဲ့ကင်းကြလို့လေဒါဝိမင်းကြီးရဲ့အတိတ်အကြောင်းကိုပြန်ပြီးတဲ့ပြောတဲ့အခါတုန်းကဆိုရင်ကျွန်တော်တင်ပြရသောသမချမ်းအဖွဲ့ကအခုလိုဖော်ပြပေးခဲ့ပါတယ်။ယုံကြည်ခြင်းဆိုတဲ့တောင်ကြီးလိုဘဝမှာဒါဝိယက်တည်ခဲ့တာဟာမငင်းနိုင်ဘူး။အဝေးကပင်ဒီယုံကြည်ခြင်းတောင်ကြီးကိုမြင်နိုင်တယ်ပေါ့။နှင်းလွှမ်းနေတဲ့တောင်ဖြူဖြူကြီးပေါ့။ဒါပေမဲ့အဲ့ဒီတောင်ဖြူဖြူကြီးကိုအဝေးကပင်မြင်နိုင်တဲ့အပြစ်ဒုစရိုက်အစင်ချောင်းကြီးတွေဟာလည်းထင်ပြီးတော့ကြံရစ်ခဲ့တယ်ဆိုတာဟာသမိုင်းမှန်ပဲဆိုတာကိုကျွန်တော်တင်ပြခဲ့ပါတယ်။မိတ်ဆွေသူအသက်တာမှလည်းအပြစ်နဲ့ထတ်တူပြန်လဲပေးဆက်ခဲ့ရခြင်းတွေဟာအမြောက်အများပဲဥပမာအားဖြင့်လူတစ်ယောက်ရဲ့အသက်ကိုသတ်မိတဲ့သူဟာသားလေးယောက်ရဲ့အသက်တွေကိုပြန်ပြီးပေးဆက်လိုက်ရတယ်ဆိုတာတွေကိုကျွန်တော်ရှင်းနေအောင်တွေ့ခဲ့ရပြီးသားပါဒီအညစ်အကြေးအစွန်းအကွက်တို့ကိုယုံကြည်ခြင်းတရားနဲ့သာလျှင်ဖြစ်နိုင်ပါလိမ့်မယ်နောင်တနဲ့ကြိုးပဲ့ကြေမွခြင်းစိတ်အစဉ်နဲ့သာလျှင်ဖြစ်နိုင်ပါလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်ဟေရှာယအနာဂတ်မှာတုန်းကကျွန်တော်တွေ့ခဲ့ကြရပြီမဟုတ်ဘူးလားလာကြတရားစီရင်ကြကုန်အံ့တင်တို့အပြစ်သည်ဏီသောအစင်းရှိတော်လေမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရိပါဏီနှင့်အမျှဏီတော်လေသိုးမွေးကဲ့သို့ဖြစ်လိမ့်မည်တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ပြုပြင်ပြောင်းလဲလို့ဘယ်လို့မှမရတဲ့အထိမိစ္ဆာစိတ်ရဲ့အခြေအနေဟာဘလောက်အထိဆိုးတလေဒီအကြောင်းတွေကိုရှင်ပေတရုဟာအခုဆက်လက်ဖော်ပြပေးပါဦးမယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး2အငယ်14သူတို့သည် သူမယားကိုပြမှားသောကိလေသာနှင့်ပြည့်စုံသောမျက်စိရှိ၍ဒုစရိုက်ကိုမပြုဘဲမနေနိုင်ကြ။စိတ်နှလုံးမတည်ကြည်သောသူတို့ကိုအပြစ်သို့သွေးဆောင်တတ်ကြ၏။လောဘလွန်ကျူးခြင်း၌ကျင်လည်၍ကျင့်တော်မူခြင်း၏သာဖြစ်ကြ၏။မိတ်ဆွေအပေါင်းတို့အနောက်နိုင်ငံအရှေ့နိုင်ငံဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာကောက်စ်လို့ခေါ်တဲ့ဘာသာရေးအဆွေအပွားဂိုင်းကနကြီးတွေဖောက်ပြန်တာတွေအကြောင်းတွေကိုမိတ်ဆွေတို့ကြားပူးကြမယ်ထင်ပါ रे ။မိတ်ဆွေအပေါင်းတို့အဲ့ဒီအဖွဲအစည်းကြီးတွေဟာလေကာမဂုဏ်လွန်ကျူးမှုကြီးတွေ ਨੇ တနည်းမဟုတ်တနည်းရှက်ခမန်းလိလိဆက်နွယ်နေတယ်ဆိုတာကိုကြားရပါတယ်အစုလိုက်အပြုံလိုက်အသေးခံပြီးတော့ဒီအစွန်းရောက်အစွဲအလန်းကြီးတွေ ਨੇ ဂိုင်းဖွဲ့သွားတဲ့လူတွေမှာဆက်စ်လို့ခေါ်တဲ့ရာဂဖောက်ပြန်မှုတွေဖြစ်ပွားသွားကြတာကိုတွေ့ရတော့ဒါရီယာစာရမဏတ်ရဲ့အလွန်ကြီးကျယ်တဲ့စစ်ပွဲကြီးတွေအသွင်အဖြစ်ကျွန်တော်ခံယူရမှာဖြစ်ပါတယ်အဲ့ဒီစာရမဏတ်ရဲ့ဘက်တော်သားမိဆာဝါဒီတနည်းအားဖြင့် anti christ လို့ခေါ်တဲ့ခရစ်တော်ကိုဆန့်ကျင်ဘက်ပြုသူ anti christ လို့ကျွန်တော်ကတော့ဒီဂိုင်းကနတွေနဲ့ပတ်သက်ပြီးတော့ပြောချင်ပါလေအဲ့ဒီလူတွေကိုကြတော့ကျိန်တော်မူခြင်းဤသာတဲ့ရှင်ပေတရုဖော်ပြပေးလိုက်တယ်အငယ်ဆနစ်ထဲကဖြည့်စည်းဖို့ရန်ဖန်ဆင်းထားသောတရိတ်ဆန်သက်သက်ကဲ့သို့ဆိုတာနဲ့ကိုက်ညီနေပါလေဘုရားသခင်ကဘာဖြစ်လို့တမင်ဖန်ဆင်းထားရတာလဲလို့တော့တွားပြီးတော့မမေးပါနဲ့နော်အဲ့ဒီလူသားဆိုရင်တော့လေငါလိုကောင်းမျိုးကိုလည်းဘာဖြစ်လို့ဘုရားသခင်ဖန်ဆင်းရတာလဲဆိုတဲ့အထိကိုကိုကိုမှန်ကြည့်ပြီးတော့လောကကြီးတစ်ခုလုံးကျွန်းပြန်ကုန်နေမယ်ကျွန်တော်စောစောကအေသောနဲ့ယာကုပ်အကြောင်းကိုရှင်းပြခဲ့ပြီပါပြီနော်သူတမင်ရွေးကောက်တော်မူတာရှိနိုင်တယ်သူမရွေးကောက်လို့ဆိုပြီးတော့ယံလိုတော့စိတ်မထားဘူးသူ့ကိုချစ်ကြောက်ယူသေးတယ်တစ်ချိန်တည်းမှာပဲကိုနှလုံးသားကသူ့ကိုတောင့်တရှာဖွေတယ်ခရစ်တော်ရဲ့ကယ်တင်ရှင်ယေရှုတော်ကိုနားလဲတယ်ဆိုရင်ကိုဟာအလိုလိုရွေးကောက်ခြင်းခံရပြီးသားပဲဆရာကလည်းထပ်ပြီးတော့ရှင်းနေစရာလိုတော့မှမထင်ပါဘူးအဲ့ဒီကျိန်တော်မူသောသားဆိုတဲ့ပုဂ္ဂိုလ်တွေဟာလောဘလွန်ကျူးခြင်း၌ကျင်လေတယ်ဆိုတဲ့အချက်ဟာလေမှတ်သားစရာအလွန်ကောင်းနေပြန်ပါလေလောဘကျူးမှုလို့ခေါ်တဲ့ covetous practices ဆရာဟာလောကအရာများကိုလွန်လွန်ကျူးကျူးတက်မဲ့ခြင်းတက်မဲ့သည့်အတိုင်းလေမတရားလှုပ်ဆောင်တတ်ခြင်းဆိုတာမှန်သရွေ့အကျုံးဝင်နေတဲ့အတိတ်ပဲရှိပါလေအလွန်ကြောက်မဲ့ဖွယ်ပျက်စီးခြင်းပါတနည်းအားဖြင့်ကတော့ဇာတိပဂိအသွေးအသားယမက်များလွန်ကျူးခြင်းရုပ်ဝတ္ထုပစ္စည်းများကိုမမောလွန်ကျူးခြင်းစတဲ့လောကီအလိုများအကုန်လုံးရောထွေးရှက်ပြင်ပါဝင်လျက်ရှိနေပါ रे မိတ်ဆွေအပေါင်းတို့ဓမ္မတိချင်းအမှတ်စဉ်268မှာကိုတော်ကိုသာ၍ချစ်ချောင်းသိသည်ဆိုတဲ့တခြင်းကိုပြန်ပြီးတော့မိတ်ဆွေတို့ဆိုကြည့်စေခြင်းပါ रे ကိုတိုင်ရင်သားဘာသာစကားအသီးသီးနဲ့ဆိုမယ်ဆိုရင်ရနိုင်ပါလိမ့်မယ်ကိုတော်ကိုသာ၍ချစ်ချောင်းသိသည်မြမလူဓမ္မတိချင်းအမှတ်စဉ်268ပါမိဆာလန်းကနေလွှဲရှောင်နိုင်တဲ့ဤကိုအဲ့ဒီပြည်ချင်းကလေးဟာပေးစွန့်လျက်ရှိနေတယ်လို့ကျွန်တော်ခံယူမိပါတယ်။လော်ကီစီးစိမ်မျိုးမျိုးတို့တဲ့ကိုတော်ကိုသာချစ်သည်မပြည့်စည်နိုင်ငြိမ်သက်ခြင်းကိုပေးတော်မူသောကြောင့်တည်းတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဇာတိပဂရိအားဖြင့်ပင်လျင်ရိမ့်ွဲ့ပါလျာခွန်အားချိနဲ့အားပြော့တတ်တဲ့ကျွန်တော်တို့လူသားဘဝဟာမိဆာစာရန်ရဲ့နှောက်ရက်ခြင်းနဲ့အလွန်နီးစပ်ထိကပ်လွန်လာပါတယ်ပြာဝကင်တက်နိုင်တော်မူ၏ဆိုတဲ့ဤအဖြစ်သားလျှင်ဒီမိဆာလန်းကနေလွှဲရှောင်နိုင်လိမ့်မယ်ဆိုတဲ့အချက်ကိုခံယူနားလည်စေပါ रे ဒီအတိုင်းပါပဲဓမ္မတိချင်းအမှတ်စဉ်247မှာကျတော့ဝိညာဉ်တော်ဖျားဆင်းသက်တော်မူပါတဲ့လောကဆွဲလန်းခြင်းကိုစိတ်မှဖယ်ရှားကိုတော်စွန့်အားကြီးအားနေခြင်းမစားပါကိုတော်ရှင်အားအကျွင့်မဲ့ချစ်စီပါကိုတော်အစဉ်တူရှိကြောင်းသိစေမူပါစုံစမ်းခြင်းကိုခံနိုင်စေတော်မူပါမိစ္ဆာအယူဝါဒပုံကံခြင်းစီတာတောင်းသမျှမရလျင်သီးခံစေပါတဲ့အခုရှင်ပေတရုရဲ့ဩဝါဒစာနဲ့ကတော့အံကိုက်ပဲလို့ကျွန်တော်ဆိုချင်ပါ रे ဘုရားသခင်ရဲ့သားသမီးများဖြစ်ခြင်းအကြောင်းကိုအခန်းကြီး1မှာကျွန်တော်တို့တွေ့ကြရသလိုဘုရားပဂရိနဲ့ဆက်ဆံခြင်းဟာကိုရောရှင်အားအကျွင့်မဲ့ချစ်ခြင်းသာလျှင်ဖြစ်တယ်ဘုရားသခင်ကိုအကျွင့်မဲ့ချစ်ခြင်းဆိုတာဟာလေမိစ္ဆာဝါဒတို့ဝိုင်းဝိုင်းလဲနေပါသောအသင်းတော်နဲ့ယုံကြည်သူတို့ကိုဇာတိပဂိအလိုဆန္ဒတို့ကိုကြော်လွှားပြီးတော့ကောင်းကင်အမွေအားအောင်မြင်စွာရယူဖို့ရန်ဖြစ်တဲ့အကြောင်းအလေးအနက်ဖော်ပြပေးလိုက်ပါတယ်ထို့သောနှင့်အညီငါတို့ကိုဘုံတကိုယ်တော်နှင့်ခေါ်တော်မူသောဘုရားကိုသိသောဉာဏ်အားဖြင့်ငါတို့အားအသက်ရှင်ခြင်းဘုရားဝတ်၌မွေးလျော်ခြင်းနှင့်ဆက်ဆိုင်သောအရာရှိသမျှတို့ကိုဖျားတကူတော်သည်ပေးသနာတော်မူပြီထို့သောသောအဖြစ်လေအလွန်ကြီးမြတ်၍အဖိုးထိုက်သောဂတိများကိုငါတို့၌အပ်ပေးတော်မူပြီအကြောင်းမူကားထိုဂတိတော်များကိုအမိပြု၍သင်တို့သည်လောကီတတ်မဲ့ခြင်းအညစ်အကြေးနှင့်ကင်းလွတ်သဖြင့်ဖျားပဂရိကိုဆက်ဆံရသောသူဖြစ်ကြမည်အကြောင်းကြီး
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်15ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။